ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတော့မှာပဲ။မူဆယ်မြို့ပတ်မှာတော့အခြေအနေကတည်ငြိမ်လာလို့စစ်ပြေးဒုက္ခတွေနေရရင်ကိုစပြန်နေကြပါပြီ။ဒါပေမဲ့လို့မုံကိုဒေသဘက်မှာတော့တရုတ်နယ်ဇက်ရောက်ဒုက္ခတွေဟာနေရရင်ကိုမပြန်နိုင်သေးပဲစစ်ရေးအခြေအနေကလည်းပြင်းထန်နေသေးပါ။အခြေအနေအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမဟာမိတ်တိုင်းဒေသပေါင်းစုအဖွဲ့နှင့်မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေသခံတွေဟာမူဆယ်မြို့နယ်တရုတ်နယ်စပ်ဒေသတွေမှာစစ်ဘေးသိမ်းရှောင်နေကြရာကနေမူဆယ်မြို့နယ်ဘက်မှအခြေအနေအေးချမ်းသွားခဲ့လို့နေရရင်းကိုစတင်ပြန်နေကြပြီလို့ဒုက္ခသည်ကူညီပေးရေးအဖွဲ့ကရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါရစေ။သူ
စမ်းရေတော်တော်များများပြန်ကုန်ကြပါပြီ။သူစမ်းမင်းနေကျင်တော့တဲ့ကြ။ဒီဝေစခန်းကကျွန်တော်ရှိတာကဒီဝေက၅ခုရှိတယ်။ဟောကျွန်တော်က၄ဆက်ရခုံးကြောင်းပါညာတဲ့ဆိုအားလုံး၉ခုရှိတယ်။အဲ့ဒီမှာ၅ခုထဲမှာတော့ဖြစ်အကျော်ရှိတယ်။ဒါနဲ့ခွန်စခန်းဆိုလို့ရှိရင်အခုတော့ရောက်၃၀လောက်ပဲကျတာလို့ပဲ။နောက်တစ်ခုသွေးကြောင်းတွေကိုလည်းပြန်ကုန်ကျွန်တော်ဒီနေ့ကြည့်နေပါတယ်။အခုကတော့၄ဆောင်ကျော်၅ဆောင်လေးရှိတဲ့စခန်းကြီးအားလုံးရှိတဲ့ချိန်မှာအခုတော့၁ဆောင်ကျော်လေးကျန်ပါလို့ရတယ်။ဒီချိန်နဲ့တက်ကုန်ရေးစခန်းတော့ပြန်လဲရှာဆိုင်နေပြီဖြစ်ပါတယ်။ဘုံကူမုံပေါ်ကဆိုင်ရတော့တိုက်ပွဲဖြစ်နေပါတယ်။
လက်ရှိမူဆယ်မြို့သွင်းမှာအခြေအနေငြိမ်သက်သွားတာကြောင့်ဂုံသွေးရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပေမဲ့မုံကိုဒေတာဘက်မှာတော့စည်ရေးအခြေအနေတင်းမာနေစေလို့ကရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါရယ်။တရုတ်မြန်မာနယ်စပ်ကျူကုတ်ပန်ဆိုင်မုံကိုဒေတာတွင်နေ့စဉ်တိုက်ပွဲတွေဖြစ်ပွားနေသေးတယ်လို့ဒေတာခန့်4000ကျော်ဟာလည်းတရုတ်နိုင်ငံဝမ်သိမ်မြို့မှာစစ်ဘေးသိမ်းရှောင်နေရစေလို့ကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မအာမီကလည်းခုလိုပြောပါရယ
်။ကမ္ဘာကဥက္ကဋ္ဌ4000ကျော်သားပြီတရုတ်ခေတ်မှာဆိုတာကအဲ့ဒီ1တိမ်ပေါ့နော်ပန်ချန်ရဲ့ဒီဘက်ကတပတ်လို့ရောက်ခဲ့တဲ့နေရာပေါ့အဲ့ဒီ1တိမ်မှာပဲ4000ကျော်ကမွန်ကိုရဲ့ဒီဘက်ကကကြတော့မန်ဆိုင်လေနော်အဲ့ဒါကတရုတ်အဲ့ဒီကအခြေအနေကအတိအကျလိုက်လို့မရအောင်ဖြစ်နေတာအဲ့မှာခမိုင်းတရား1000ကျော်နေပြီ
တရုတ်နိုင်ငံဝမ်သိမ်မြို့ကစစ်ဘေးရှောင်တွေကိုတရုတ်အနာပိုင်တွေဖြင့်မူဆယ်မြို့လူမှုကူညီပေးရေးဖွဲ့တွေကနေအကူအညီပေးဆောင်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာတရုတ်နိုင်ငံနယ်စပ်မြို့ဝမ်သိမ်မြို့ကိုထွက်ပြေးလာခဲ့တာဖြစ်ပြီး၎င်းတို့နေရရင်းပြန်ရေးမှမရေရာသေးတဲ့အခြေအနေမှရှိနေပါတယ်။လက်ရှိမှာကချင်လွတ်လပ်ရေးတပ်မတော် KIA တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA မြန်မာမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့မွန်ဂိုဒေသမှာစစ်ရေးရအခရာကျတဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကနေထိန်းချုပ်ထားတယ်လို့မြန်မာတပ်မတော်ဘက်ကလည်းအပြင်းထန်ထိုးစစ်ဆင်နေစေလို့တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန့်လှကပြောပါတယ်။
အဲ့မှာတော့ဆောက်ဆက်ဖြစ်နေတယ်ကိုဒီမနေ့ပိုင်းမှာလည်းဒီနေ့ကတော့တစ်ခါတည်းလာမျိုးတွေပြီးခဲ့တဲ့နေ့တုန်းကလည်းကျွန်တော်ထိန်းချုပ်လာပြီးလာပြီးကိုကဒီမနေ့တော့ကတန်ဘရော်ဒီတို့ရဲ့ဂျူအဆန်ကိုဖန်လေရစီကိုသူချပနာမလဲချပနာကမှာလည်းကြီးပြီးတော့လေးရဲ့ဟယ်လီကော်ပတာနဲ့ဆက်နေရောလာကြဘူးတော့တခါရဲ့တက်ပွဲတော့ဉာဏ်ရင်းလိုလိုပြင်ထန်နေတာပေါ့
ဒါအပြင်ဒီကနေ့မှာလည်းမန်တုံမြုပ်နဲ့ပန်ဝါကြီးရွာနီးမှာ DNL တပ်ဖွဲ့နဲ့မြမတမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒါပြင် KIU ကချင်လွတ်လပ်ရေးဖွဲ့ရဲ့လိုင်စာမျိုးအဝင်ဝမှာလည်းဒီကနေ့မှာမြန်မာတပ်မတော်နဲ့ KIU တပ်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့လည်းဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကတိုင်းဒေသနဲ့ကိုင်ဖွဲ့တွေစုပေါင်းပြီးတော့ချမ်းပြည်နယ်မူဆယ်မြို့နယ်နဲ့အနီးနားဝန်းကျင်ဒေသကစစ်တပ်နဲ့ရဲစခန်းဖွဲ့စခန်းတွေပြင်15မိုင်နယ်စပ်ကုန်သွေးရေးစခန်းကိုပါပြစ်ခတ်တိုက်ခတ်ခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုကြောင့်ရဲသားဖွဲ့တွေပါဝင်လူ10ဦးသေဆုံးပြီး29ဦးတန်ရာရတဲ့ကြောင်းအစိုးရဘက်ကနေသတင်းထုတ်ပြန်ထားပါရယ်အခုလိုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ဆက်လျင်းပြီးတော့လက်နက်ကင်နီလန်းနဲ့ပြဿနာကိုဖြေရှင်းခဲ့ကြလို့ဂျီရင်းစစ်အသွင်ရှိပြီးတော့နိုင်ငံနဲ့ပြည်သူတွေစိုးရိုးခံစားခဲ့ရတယ်လို့ငင်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံးကတခုတည်းသောလမ်းကြောင်းဖြစ်ကြောင်းအဲ့ဒီငင်းချမ်းရေးဖြစ်စဉ်အတွက် NCA အပြည့်အစုံချုပ်ကိုလက်မှတ်ထိုးဖို့လိုအပ်တယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေနိုဝင်ဘာလ23ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်တိုင်းဒါမဟာမိတ်တွေအနေနဲ့ကတော့မြန်မာတပ်မတော်ကနေတိုင်းဒါဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြစ်လုနေတဲ့အတွက်တံပြန်တိုက်ခတ်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့ထိုးစစ်ကိုရပ်မယ်ဆိုရင်တိုင်းဒါလက်နက်ကိုင်မဟာမိတ်ဖွဲ့ကလည်းသူတို့ရဲ့တိုက်ခိုက်မှုကိုချက်ချင်းရပ်မှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ